မင်းရဲ့ Facebook နဲ့ Twitter မှာဘယ်ဟာကိုပိုသုံးများလဲဗ
ျမြန်မာသတင်းတော်တို့အတွက် Facebook ကသတင်းအရေးမြင့်တစ်ခုအတွက်ရောနောက်ပြီးတော့ဒီလူမှုရေးအတွက်ပါအဆင်ပြေတယ်လေအဲ့တော့ Twitter ထက်ဆိုင်ရင်ကိုယ့်အတွက်ပိုသုံးတဲ့တာကြောင့် Facebook ကိုပဲပို့ပြီးတော့အသုံးပြတာရှင်
။ဩဒါဆိုရင်မင်းရင်လေမြန်မာနိုင်ငံကလူအတော်များများလို့ပဲ Facebook ပရိသတ်ပေါ့နော်။နိုင်ငံတကာမှာလူတွေသုံးနေကြတဲ့ Social Networking လို့ခေါ်တဲ့လူမှုဆက်သွယ်ရေးကွန်ရက်တွေအတော်များများရှိတဲ့အထက်မှာFacebook ကတော့နံပါတ်1ထိပ်တန်းပဲဗျမြန်မာပြည်မှာပိုထူးကြတာကအင်တာနက်ကိုလူအများကြဲကြဲပြန့်ပြန့်သုံးလို့ရလာတဲ့နောက်ပိုင်းကစပြီးကြံတဲ့လူမှုကွန်ရက်တွေအစား Facebook ကိုပဲအများစုကသုံးကြတာတွေ့ရတယ
်ဟုတ်တယ်ကိုကျော်ကျော်သိန်းကြီးဒါပေမဲ့လွန်ခဲ့တဲ့2လကျော်လောက်ကစပြီးတော့မြန်မာပြည်တွင်းကနေ Twitter အကောင့်တစ်တွေအတော်များများပေါ်လာတာကျမသတိထားမိတယ်ရှင်ဘာကြောင့်လဲဆိုတာသိကြမသိပေမဲ့လပိုင်းအတွင်းမှာပဲထူးထူးခြားခြားပိုးပြီးများလာတာနော်
တကယ်ကတော့နိုင်ငံတကာမှာ Twitter ကိုသုံးကြတဲ့အဓိကရည်ရွယ်ချက်တစ်ခုကအခုလက်ငင်ဖြစ်လာတာတခုကိုချက်ချင်းဖြန့်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သုံးကြတာပဲ Facebook ကိုတော့တယောက်နဲ့တယောက်ဆက်သွယ်ဖို့အတွက်သုံးကြတာပိုများတယ်ဗ
ျစပြီးတော့ဖန်တီးတဲ့ရည်ရွယ်ချက်တွေကမတူကြသလိုသုံးတဲ့လူတွေရဲ့ရည်ရွယ်ချက်ကလည်းကွဲသွားတဲ့သဘောပေါ့ရှင် Twitter ကိုကျမသဘောမကျဆုံးချက်ကတော့စက်လုံးရည်ကန့်သက်ထားတာလေ Facebook ကအကန့်အသတ်မရှိဘူးဒီတော့ကိုပြောချင်းရေးချင်တာတွေကိုအားရပါရပြောလို့ရေးလို့ရတယ်လေ
အဲ့ဒါကငကူမူလစလုပ်တဲ့ရည်ရွယ်ချက်တွေမတူတာကြောင့်လို့ဆိုရမှာပဲဗျ Twitter ကလူရင်းတူရှင်ရေးပြီးချက်ချင်းပြောနိုင်ဖြန့်နိုင်ဖို့ရည်ရွယ်တာကိုအခုတော့စာလုံးရေးကန့်သက်ချက်140ကနေ280ထိတိုးပြဖို့တော့ပြင်နေပြီဗျဒါပေမဲ့လည်းအဲ့ဒါကတော့လူတိုင်းကြိုက်တာတော့မဟုတ်ဘူးတချို့ကတော့အခုအတိုင်းပဲတူတူရှင်းရှင်းပြောရဖတ်ရတာကိုပိုကြိုက်ကြတယ်စာလုံးရေးကန့်သက်ချက်မတူတာအပြင်တခြားမတူတဲ့အချက်တွေလည်းအတော်များများရှိတယ်
Facebook ကတော့စလုံးရည်လဲကန့်သက်ချက်မရှိဓာတ်ပုံတွေဗီဒီယိုတွေဆိုလဲကြိုက်တလောက်တင်ဓာတ်ရိုက်လွှင့်လို့တောင်မှရတယ်လေ
Twitter မှာလဲဓာတ်ရိုက်လွှင့်လို့ရတယ်ဗျဒါပေမဲ့မြန်မာတွေကြားထဲမှာတော့အဲ့ဒါကိုမသုံးတလောက်ပါပဲ Facebook Live ကိုတော့တာမန်အသုံးပြုသူတွေသာမကကျွန်တော်တို့လိုသတင်းဌာနတွေကလည်းအတော်လေးကြဲကြဲပြန့်ပြန့်သုံးကြတယ် Twitter ကိုအထူးသဖြင့်လူလူဆက်သွယ်ရေးနည်းလမ်းအဖြစ်ကြဲကြဲပြန့်ပြန့်သုံးနေကြတာကတော့နိုင်ငံအကြီးအကဲတွေပါပဲလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်ဆိုရင် Twitter ကနေပြောချင်တာကိုပြောတဲ့နေရာမှာနာမည်ကြီးပေါ့သမရမဖြစ်ခင်သမရလောင်းဘဝမှာရောသမရဖြစ်ပြီးမှရောအကြောင်းအရာမျိုးမျိုးနဲ့ပတ်သက်ပြီးသူရေးတဲ့ tweet တွေကြောင့်လှုပ်လှုပ်ခတ်ခတ်ဖြစ်တာတွေအတော်များများရှိထားဘူးလေ
ဟုတ်တယ်နော် Twitter သုံးတဲ့နိုင်ငံခေါင်းဆောင်တွေထဲမှာ follower လို့ခေါ်တဲ့သူတို့ကိုမပြတ်စောင့်ကြည့်သူအရေးအတွက်အများဆုံးနံပါတ်1ကလည်းလက်ရှိသမရ Donald Trump ပဲလေနံပါတ်2ကပုန်ရဟမင်းကြီးနံပါတ်3ကအိန္ဒိယဝန်ကြီးချုပ် Narendra Modi လို့ကျွန်မဖတ်ထားဘူးတယ်ဒါနဲ့ Twitter ပေါ်လာတာက Facebook ထက်နှစ်နှစ်လောက်နောက်ကျတယ်လို့လည်းကျွန်မဖတ်ထားဘူးလေရှင
့်ဟုတ်တယ်တိတိကျကျဆိုရရင်တော့ဗျ Twitter ကနှစ်နှစ်ကျော်ကျော်လေးနောက်ကျတယ်လို့ပြောရမှာပဲ Facebook က2004ခုနှစ်ဖေဖော်ဝါရီလမှာစပေါ်လာပြီး Twitter ကတော့2006ခုနှစ်ဇူလိုင်လမှာစပေါ်လာတာဆိုတော့အခုဆိုရင် Facebook သက်တမ်းက73နှစ်ကျော် Twitter သက်တမ်းက71နှစ်ကျော်လာပြီပေါ့ဗျာ
ပြီးတော့ဒီ Facebook သုံးတဲ့လူအရေးအတွက်ကလည်း Twitter သုံးတဲ့လူအရေးအတွက်တဲ့အပြတ်သက်ကိုကြွားတယ်နော
်ဟုတ်ပါတယ်တကဘာလုံးမှာ Facebook သုံးတဲ့လူအရေးအတွက်က2018ခုနှစ်ဒုတိယ3လပတ်အထိဆိုရင်တစ်လကိုတန်း2000အထိရှိသွားပါပြီ Twitter သုံးတဲ့လူအရေးအတွက်ကတော့2018ခုနှစ်တတိယ3လပတ်အထိဆိုရင်တစ်လကိုတန်းပေါင်း330ရှိတယ်လို့ statista.com ဆိုတဲ့ website မှာဖော်ပြထားပါတယ
်ဒါပြင်ဝင်ငွေအပြည့်ဆိုရင်လည်း2016ခုနှစ်မှာFacebook ရဲ့ဝင်ငွေစုစုပေါင်းကဒေါ်လာ 29.64 ဘီလီယံရှိပြီးတော့ Twitter ကဒေါ်လာ 2.5 ဘီလီယံလောက်ပဲရှိခဲ့တယ်နော်2015ခုနှစ်ကတည်းကဆိုင်ရင် Twitter ရဲ့ဝင်ငွေကတိုးလာပေမဲ့အရှုံးပြနေသေးပါပဲ2016ခုနှစ်မှာဒေါ်လာ458တန်းနီးပါးအရှုံးပြခဲ့ပါတယ်ဒါပေမဲ့2018ခုနှစ်လက်ရှိအချိန်မှာတော့နည်းနည်းအမြတ်ပြလာပြီလို့သတင်းတွေမှာတွေ့ရတယ်ရှင်
လူမှုကွန်ရက်တွေကိုသုံးတဲ့လူအခြေအတွက်ကဆက်ပြီးတိုးနေတာဆိုတော့ဒီနာမည်ကျော်ကွန်ရက်တွေရဲ့ဝင်ငွေလည်းတိုးလာမှာပါပဲဒီနေ့ထိဆိုရင်တစ်ကမ္ဘာလုံးမှာလူမှုဆက်သွယ်ရေးကွန်ရက်တွေကိုသုံးတဲ့လူအခြေအတွက်စုစုပေါင်းက 2.46 ဘီလီယံရှိပါတယ်သုံးတဲ့လူအခြေအတွက်ဆက်တိုးလာနေပြီး2019ခုနှစ်အရောက်မှာ 2.00 ဘီလီယံပတ်ဝန်းကျင်အထိရှိလာမယ်လို့ခန့်မှန်းထားပါတယ
်တယောက်နဲ့တယောက်အပြန်လှန်ဆက်သွယ်ဖို့ဆိုတဲ့စိတ်ကူးရိုးရိုးလေးကနေထင်မထားလောက်အောင်ပေါက်ပြီးတော့ဝင်ငွေအများပြားရတဲ့အထိအောင်မြင်သွားတာကတော့အတော်လေးအံ့ဩစရာပဲနော်ကုကျော်သိန်း Facebook တို့ Twitter တို့စပေါ်ချိန်တုန်းကဒီလောက်ထိအောင်မြင်လာမယ်လို့ဘယ်သူမှထင်မထားခဲ့ကြတာပဲလေ
ဒါတော့မှအခုချိန်ထိ Facebook အကောင့်မရှိတဲ့လူ Twitter အကောင့်မရှိတဲ့လူတွေကဘာတော်မှအများအပြားရှိနေပါသေးတယ်။ဒီလူမှုကွန်ရက်တွေပေါ်လာပြီးတဲ့နောက်ပိုင်းလူတွေတူးနဲ့တူးဆက်သွယ်ဖို့စီးပွားရေးလုပ်ငန်းတွေရဲ့လုပ်ကိုင်ပုံတွေလည်းပြောင်းလဲသွားတယ်ဗျ။
တနေ့တနေ့ Facebook ပေါ်မှာပဲအချိန်ကုန်နေပြီးတခြားကိုအတွက်အကျိုးရှိစေမဲ့စာဖတ်တာအားကစားလုပ်တာအဲ့ဒါတွေကိုလူငယ်တွေမလုပ်ကြတာကြောင့်စိုးရင်တကြီးပြောဆိုကြတာတွေလည်းကျမတို့ကြားထားရတယ်မလား
ဟုတ်ပါတယ်ဒါပေမဲ့ခင်းနဲ့အညီဖြစ်ပေါ်တိုးတက်မှုတွေကိုတားဆီးလို့ကတော့ဘလို့မှမရနိုင်ပါဘူးတားဆီးမဲ့အစားအကျိုးအရှိဆုံးဖြစ်အောင်အကောင်းဆုံးအသုံးချဖို့အားပေးတိုက်တွန်းလမ်းပြကြရမှာပါပဲ
လူတွေရဲ့နေ့စဉ်ဘဝတွေကိုဒီလူမှုဆက်သွယ်ရေးကွန်ရက်တွေကအကြီးအကျယ်ပြောင်းလဲပစ်လိုက်တာကတော့အသေးကြပါပဲရှင
့်အမှန်ပေါ့ဗျာအဲ့ဒီလိုနေ့တူတူကဘဝတွေကိုပြောင်းလဲပစ်လိုက်တာနဲ့အမျှလူမှုဆက်သွယ်ရေးကွန်ရက်တွေကိုမှန်ကန်တော်တက်စွာအသုံးပြုဖို့လည်းအရေးကြီးလာပါတယ်ခင်ဗျာ